ရန်ကုန်မြို့ကစကူရာတက်လန်အောင်ရနာရွှေပုပ်ပါစတဲ့ဆေးရုံတွေအပါအဝင်ပုဂ္ဂလိကဆေးရုံတချို့မှာအောက်ဆီဂျင်အခက်အခဲကြောင့်အောက်ဆီဂျင်ပေးဖို့လိုအပ်တဲ့ခွဲစိတ်ကုသမှုတွေကိုရနာထားပါတယ်။ကိုဗစ်တက်တရလှရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာနေမကောင်းဖြစ်နေကြသူတော်တော်များများကိုခန္ဓာတွေကအောက်ဆီဂျင်ပမာဏလျော့နေသွားတဲ့အတွက်အောက်ဆီဂျင်ပိုက်တက်ဖို့လိုအပ်နေကြပေမဲ့အောက်ဆီဂျင်ရှာမရတဲ့ပြဿနာတွေဖြစ်နေကြပါတယ်။ဒီအခြေအနေမှာတချို့လည်းအသက်ဆုံးပါကုန်ပါတယ်။အောက်ဆီဂျင်အလုံးအလောက်မရနိုင်ဖြစ်နေတာမို့ဆေးရုံတွေမှာပါကုသရေးပိုင်းထိခိုက်နေတဲ့အခြေဖြစ်နေတာကိုရန်ကုန်မြို့ပုဂ္ဂလိကဆေးရုံတစ်ခုကခွဲစိတ်အထူးကိုဆရာဝန်ကြီးကအခုလိုပြောပြပါတယ်
။အဓိကပြည့်တဲ့ဆေးရုံကတော့ကျွန်တော်ထိုင်နေတဲ့ဆေးရုံပေါ့နော်။ဆေးရုံကသူတနည်းကကျွန်တော်လူနာဆွဲဖို့ပြင်တယ်။ပြင်ပြီးတော့ဒီဆေးရုံအရှုပ်ရေးဖွင့်နေပြီးတော့အဲ့လူနာကိုရက်ရှိပြီးပို့တာပြောတယ်။ဘာကြောင့်လဲမေးကြည့်တော့မှဟိုသူတို့ကဒီဟိုစာအရေးပေါ်ရှိဝေးထိုင်ပြီးတော့ဒီအောက်ဆီဂျင်တွေမလုံလောက်တာရယ်။နောက်သူဆေးရုံဝန်ထမ်းတွေကမှပါဖြားနေကြတာသူတို့လူညာမရှိကြတယ်။အဲ့ခါကျတော့သူတို့ကဒီဟိုဆေးရုံကိုခွဲဆေးခွဲဆေးရမယ့်ရက်ကိုသူလျှော့လိုက်တာပေါ့နော်လျှော့ပြီးတော့မှအဲ့ဒီသူကျွန်တော်ခွဲဖို့ပြင်နေရတဲ့ကြတော့သူတို့မခွဲတဲ့ရက်တွေပါနေရတဲ့ကြတော့ကျွန်တော်လူနာကိုနောက်ဆုတ်ခိုင်းတာပေါ့အဲ့တော့ကျွန်တော်လည်းဒီပြင်ဆေးရုံကိုကြောင်းပြီးတော့ခွဲလိုက်ရတယ်လူနာကိုအဲ့တော့ကျွန်တော်ဆေးရုံအချို့ယူဖို့မြည်ကြည့်ခါကျတော့ခုနကကျွန်တော်ပြောတယ်သူတို့အောက်ဆီဂျင်ကသူတို့အရင်လိုလူတလောက်မရတော့လွယ်လွယ်ကူကူမရတော့တာလွယ်လွယ်ကူမရတော့ဘူးနောက်တစ်ခါကျတော့ခုနအချင်းဝန်နဲ့ဒီမှာလည်းသူတို့ဖြားနာနေရခါကျဒီရရင်မင်းတော့အဲ့ခွဲစိတ်မှုကိုချော့ချတယ်အဓိကကတော့ခုနခွဲစိတ်မှုကဘယ်လိုခွဲစိတ်မှုလဲဆိုတော့ဟိုအောက်ဆီဂျင်ပေးရတယ်လေဆီးပေးရတဲ့ခွဲစိတ်မှုတွေဆိုသူတို့အကြီးစားခွဲစိတ်မှုတွေဆိုသူတို့လုံးဝမလုပ်ဖို့ဆုံးဖြတ်ကြတယ်အဲနောက်တစ်ခါဟိုစမ်းနိုင်ရတဲ့သမားတွေကိုအောက်ဆီဂျင်ပေးရမယ့်လူနာမျိုးတွေဆိုတဲ့ဆေးရုံမတင်ဖို့သူတို့ဆုံးဖြတ်လိုက်တယ်ဒါလက်ရှိကျွန်တော်တို့ကအလုပ်လုပ်နေဆေးရုံပေါ့နောက်တစ်ဆင့်စကားနဲ့ထပ်ကြတာကြတော့နောက်ဆန်းချောင်းဘက်ကဆေးရုံကြီးတစ်ခုဆိုရင်လည်းအဲ့လိုပဲအောက်ဆီဂျင်တွေမရှိတဲ့ကြောင်သူတို့တွေကဟုတ်သဘောဟိုခွဲစိတ်အကြီးစားခွဲစိတ်မှုတွေမလုပ်တော့ဘူးဆိုတော့သူဆုံးဖြတ်တယ်။ခါရုံထုံစီပေးတဲ့ဟာမျိုးတွေဥမာဗိုက်ခွဲမှုတဲ့ဟာမျိုးတွေပေါ့။အဲ့လိုမျိုးတွေလည်းသူလုံးတော့မှသူဆုံးဖြတ်တယ်။ဒါပြဿနာကဒီဗိုက်ခွဲမှုတဲ့ဟာမှာလည်းထုံစီပေးရဆိုတိုင်းတခြားကြာအောက်ဆီဂျင်ပေးရတာရှိတယ်။အဲ့ဒီခါကျတော့မေဇီးတွေကလည်းဒီအောက်ဆီဂျင်မလုံတော့တဲ့ခါကျသူတို့ကိုယ်တိုင်ကလည်းဒီမေဇီးမျိုးအောက်ဆီဂျင်မရှိတဲ့ခါမှာအပြင်မှာအဲ့ခွဲမှုရသူတို့လည်းမခွဲကြကြသူတို့လည်းထုံစီမပေးရကြတော့ဘာကြောင့်လဲတခါကြရင်အောက်ဆီဂျင်ခွဲနေတဲ့အောက်ဆီဂျင်ကျသွားတော့အောက်ဆီဂျင်ပေးရမျိုးရှိတဲ့ခါကျတော့အောက်ဆီဂျင်အလွယ်တကူမပေးနိုင်တဲ့လူနာပါဒုက္ခရောက်မှာလေတော့အဲ့တော့ဟိုမေးစည်းဘက်ကလည်းအခက်အခဲရှိတဲ့ခါကျတော့ခွဲစိတ်မှုတွေကိုတော်တော်မလုပ်ဖြစ်ကြတော့မလုပ်နိုင်ကြတော့ပေါ့နော်တကယ်လို့မဖြစ်မနေလောမယ့်ဟာမျိုးတွေယူပြီးလောရတဲ့အစီအစဉ်ဖြစ်သွားကြတယ်။နောက်အဓိကတော့ဟိုမှာအောက်ဆီဂျင်ပေးထားမဲ့လူနာမျိုးတွေခွဲပြီးအောက်ဆီဂျင်နဲ့နေရမဲ့လူနာမျိုးတွေဆိုတော့လုံးဝလက်မခံကြတော့သူအဲ့လိုမျိုးဖြစ်သွားအဲ့ကျွန်တော်ကြည့်တယ်ဆိုတော့
အစရာအခုပြောတာကတော့ဒါပုဂ္ဂလိကဆေးရုံတွေပေါ့နော်ပုဂ္ဂလိကဆေးရုံတွေမှာအဲ့လိုဖြစ်နေတာဆိုတော့ဒီအစိုးရဆေးရုံတွေမှာရောဒီအခြေအနေဘယ်လိုသိရပါလဲဆရာအဲ့လိုခွဲစိတ်ဓာတ်တွေဆက်ပြီးတော့ရှိနေလားအဲ့ဒါရောဒီပါလား
အစိုးရဆေးရုံတွေမှာတော့လက်ရှိတော့ဆိုတော့ပြဿနာကတော့သူက human resource မရှိကြဘူးလူငယ်မရှိကြဘူးစီဒီအန်တွေလုပ်နေကြတဲ့ခါကျတော့သူတို့တွေ elective တွေကိုသူတို့မလုပ်နိုင်ကြသေးဘူး emergency တောင်မှ life saving နောက်ပဲသူတို့လုပ်နိုင်ကြသေးတယ်အဲ့ဒါကျွန်တော်သိထားတဲ့အနေထားပါအဲ့တော့သူတို့အစိုးရဆေးရုံမှာ emergency လုပ်တယ်ဆိုတော့အချို့ဆေးရုံကြီးတော်တော်များများညနေ၄နာရီကျော်လူနာလက်မခံတော့ဆိုပြီးဆေးရုံတစ်စားကြီးပိတ်ထားတာကိုကျွန်တော်ကြုံဘူးတယ်။ဟိုတယ်နည်းဆိုရင်အဲ့ဒီပြည့်အစိုးရဆေးရုံတစ်ခုမှာကတခါခြံဝါးကြီးတစ်စားကြီးကိုပိတ်ထားတယ်။ဆေးရုံနေခြံဝါးတစ်စားကအပြည့်အစုံပိတ်ရတဲ့မျိုးမဟုတ်ဘူး။အဲ့ဒီ၄နာရီကျော်ခြံဝါးတစ်စားကြီးပိတ်ထားတယ်။အဲ့ရှိမှာ ambulance ဖြစ်ပြီးပြီးပေါ်အောင်ပြောတော့လူနာတွေအထက်ပို့ပို့ဆောင်နေကြတွေ့တယ်။ဒီနေ့လည်းတခါဆက်တွေ့တာပဲ။အဲ့ဆေးရုံတစ်စားကြီးကိုပိတ်ထားတယ်။အဲ့တော့တဘောဆေးရုံကဂျုံကြီးနေမှာပဲလူနာလက်ချမယ်လူနာသူကြည့်ကြောက်လိုက်ရင်အမကြီးစီမလုပ်တော့ဆိုပုံမှန်ဖြစ်သွားတာနော်အဲ့လိုမျိုးဖြစ်တာတွေ့တယ်။အောက်ဆီဂျင်ကိစ္စကတော့ကျွန်တော်လည်းဆေးရုံနဲ့ဝေးနေတာကြာပြီဆိုတော့သိမသိတော့
ဆိုတော့တခုအခုဒီအောက်ဆီဂျင်ပြဿနာပေါ့လေအောက်ဆီဂျင်ပြဿနာကအခုတော်တော်လေးကိုအာနေရာအနှံ့မဲ့ရန်ကုန်မောတခြားနေရာတွေမှာတော်တော်လေးကြားနေရတယ်ဆိုတော့ဒါမဲ့ဒီစစ်ကောင်စီကတော့သူတို့မှာလုံလောက်လောက်ရှိရလို့ပြောနေဆရာအဲ့တော့ဆရာကကတော့ဒီခွဲရတာတွေလူနာတွေကိုမခွဲရဘူးလို့ပြောတယ်တခြားဟိုဒီထက်တခြားဟိုအောက်ဆီဂျင်နဲ့ပတ်သက်ပြီးဆရာလူနာတွေထဲမှာတခြားဘာတွေသိရတာရှိပါလဲရှင့်
ကျွန်တော်လူနာထဲမှာတော့အောက်ဆီဂျင်သိပ်မလို့တဲ့တိစီတိုင်တာကြတာ။အဲကျွန်တော်မိတ်ဆွေအတိပေါင်းသင်းတွေမှာတော့အခု100ဆယ်အောက်ဆီဂျင်ကျပြီးတော့ဒုက္ခရောက်နေကြတဲ့လူနာတွေရှိတယ်။သူတို့ရောကိုယ်လည်းဘာမှအကူအညီမပေးနိုင်ဘူး။သူတို့ကငုတ်ပုတ်ထန်ချနေရတာအများကြီးပဲ။အဲမျိုးပေါ့100ဆယ်ကဘလုံးမအောင်ပြောင်းအောင်ရှိတယ်။အောက်ဆီဂျင်ပြဿနာတော်တော်ကြီးနေတာဘာဖြစ်နေလဲဆိုတော့လူတွေနှာခေါင်းပိတ်ထားသူမျိုးဖြစ်နေကြတာ။100ဆယ်မဖြစ်ဘူးဒီကရလည်းငါတို့များဖြစ်ခဲ့ရင်ဘယ်လိုလုပ်ကြမလဲဆိုတော့တွေးပူကြတာပေါ့။ဒီရဖြစ်တဲ့လူရတဲ့တကယ်သူ့မျိုးတဲ့ကို့မျိုးတဲ့အဲ့လိုမျိုးတွေးပူရောဒုက္ခရောက်ကြတ
ယ်။ရန်ကုန်မြို့ပုဂ္ဂလိကဆေးရုံတစ်ခုကခွဲစိတ်အထူးကိုဆရာဝန်ကြီးဖြစ်ပါတယ်။ကူးစက်မှုနှုံးမြန်မျိုးပိစာပြောင်းဒေါက်တာကိုဗစ်မျိုးကွဲအပါအဝင်ကိုဗစ်ကရောဂါကူးစက်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာအောက်ဆီဂျင်ရှားပါဝယ်ရခက်တဲ့အခြေအနေကိုနေရာတော်တော်များများမှာကြုံတွေ့နေကြပါတယ်။စစ်ကောင်စီကတော့နိုင်ငံထဲမှာအောက်ဆီဂျင်လုံလောက်လောက်ရှိနေပြီးလိုအပ်ချက်နဲ့အညီထုတ်လုပ်ပေးနေတယ်လို့ပြောနေပါတယ်ရှင်။